Welcome to the Voice of America in Burmese.
မင်္ဂလာနက်နက်ခင်းပါခင်ဗျာ VOA American တန်ရဲ့2014ခုနှစ်နိုဝင်ဘာလ26ရက်ဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါဒီမနက်အတွက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာနက်နက်ခင်းပါခင်ဗျာကျွန်တော်ဆံမိုးပြီပါ။အခုမနက်ခင်းနိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ထူးခြားတဲ့သတင်းတွေမှာဆိုလို့ရှိရင်တော့အမေရိကန်ပြည်တော်စုမစ်ဇူရီပြည်နယ်ဖာဂူစင်မှာရှိတဲ့အကြမ်းဖက်မှုတွေကိုနှိမ်နင်းနိုင်မှုအတွက်ပြည်နယ်လုံခြုံရေးတပ်ဖွဲ့တွေအချိန်မီချပေးဖို့အတွက်မြို့တော်ဝန်ကတောင်းဆိုထားပါတယ်။ယူကရိန်းနိုင်ငံမှာဖြစ်ပေါ်နေတဲ့အရေးခင်းကြောင့်ရုရှားကိုလွှဲပြောင်းပေးဖို့ရှိတဲ့စစ်သွေးမော်ကိုနောက်ထပ်တစ်စုံတရာညှိနှိုင်းချက်မထုတ်ခင်ထိဆိုင်းငံ့ထားလိုက်တယ်လို့ပြင်သစ်နိုင်ငံကကြေညာပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရေးဆန္ဒပြလှုပ်ရှားနေသူတွေ80လောက်ဖမ်းဆီးလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။ဆောင်းပါရီထဲမှာတော့
အမျိုးသားပြန်လည်တင်မြေဆိုတဲ့ကိစ္စတွေ corruption တွေ scandal တွေတော့မများကိုကျွန်တော်တို့က site limit တက်ကိုအရေးကားပေါ်ထားခဲ့တာဖြစ်ပါတယ်။အဲဒါကြောင့်လည်းကျွန်တော်ထင်တယ်အစိုးရရောကိုယ်တိုင်ကကျွန်တော်တို့တော့မျက်မှောင်ချိုးပြီးတော့ခေါ်ယူချိန်မောင်းတာတွေခေါ်ယူပြီးတော့ကျွန်တော်တို့ထုံထောင်းလို့ပြောခဲ့တာတွေ
CPJ သတင်းလွတ်လပ်ခွင့်ဆုရရှိခဲ့တဲ့ AIR Magazine Editor ကိုအောင်စောကမြန်မာပြည်ထဲကအခြေအနေတွေကိုပြောပြသွားတာပါ။နောက်ပိုင်းမှာတော့ American ပြည်ထောင်စုက Ferguson မြို့အခြေအနေနဲ့တိုက်ရိုက်လေလိုင်းအစီအစဉ်တွေကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ
်။ဆေးကျော်တဲ့လူကတူဖြစ်တဲ့ Michael Brown တေဆုံးခဲ့ရမှုကိုကြားနာစစ်ဆေးတဲ့ Jury လူကြီးအဖွဲ့ကပြစ်ခတ်သူရဲအရာရှိအနေနဲ့အပြစ်မရှိဘူးလို့ဆုံးဖြတ်ချက်ချမှတ်ပြီးတဲ့နောက်အထူးရုံးနေဖြစ်ပွားနေတဲ့အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်ဖာဂူဆန်မှာအကြမ်းဖက်မှုတွေကိုနှိမ်နင်းမှုအတွက်ပြည်နယ်လုံခြုံရေးတပ်ဖွဲ့တွေအချိန်မီချပေးဖို့မြို့တော်ဝန်ကပြောဆိုလိုက်ပါတယ်။ဒေသရင်းကပြည်သူလူထုရဲ့အသက်အိုးအိမ်စီးရင်တွေထပ်မံဆုံးရှုံးပျက်စီးမှုတွေမဖြစ်ပွားအောင်ကာကွယ်ဖို့အတွက်နောက်ထပ်ပုံမဆေလွတ်ပေးဖို့ပြည်နယ်အုပ်ချုပ်ရေးမှူးကိုတောင်းခံခဲ့တယ်လို့မြို့တော်ဝန်ဂျိမ်းစ်နော်လက်ကအင်္ဂါနေ့မှာပြောဆိုပါတယ်။ပြည်내အုပ်ချုပ်ရေးမှုကလည်းအင်အား300နီးပါးဖာဂူဆန်ကိုထပ်မံဆီလွတ်ဖို့အမိန့်ပေးခဲ့ပြီးတော့နောက်နေ့ညမှာအရေးခင်းနေထပ်ပြီးတော့မဖြစ်ပေါ်အောင်အကာအကွယ်ပေးဖို့လှုံ့ဆော်ခဲ့ပါတယ်။တင်းနာလီညကတော့စိန့်လူးစ်စင်ဂျေဘုံမှာအကြမ်းဖက်မှုတွေလူရဲမှုတွေဖြစ်ပွားခဲ့ပြီးလူပေါင်း61ယောက်ကိုရဲကဖမ်းဆီးထားပါတယ်။ American ပြည်တော်စုမစ်ဇူရီပြည်내ဖာဂူဆန်မှာဖြစ်ခဲ့တဲ့ကြမ်းနာစစ်ဆေးပြီးတော့ဖြစ်ပွားခဲ့တဲ့အခင်းဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့မကြေမနက်ဖြစ်နေကြသူတွေကိုအေးချမ်းချမ်းနေထိုင်မှုMichael Brown ရဲ့မိသားစုကနေပြီးတော့မေတ္တာရက်ခံလိုက်ပါတယ်။ Brown ရဲ့မိဘနှစ်ယောက်စလုံးဟာသူတို့ရဲ့ရှေ့နေ Reverend L. Shapton နဲ့အတူ Ferguson ဖျားရှိခိုးကျောင်းမှာပြုလုပ်တဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့ပြီးတော့ရှေ့နေဖြစ်ဆောင်ရွက်သူကခိုင်ခိုင်ရှင်မိဘတွေရဲ့ကိုယ်စားစကားပြောဆိုခဲ့တာပါ။ရဲအရာရှိ Darren Wilson ကိုတရားစွဲဆိုအရေးယူမှုမပြုလုပ်ဖို့ jury လူကြီးတွေရဲ့ဆုံးဖြတ်ချက်ပေးခဲ့တဲ့တရားစီရင်မှုအပေါ် Ferguson ရဲ့အကျိုးဆောင်ရှေ့နေအဖွဲ့ကလူသိရှင်ကြားကြဲကြဲလောင်လောင်ကန့်ကွက်ခဲ့ပါတယ်လို့ရှေ့နေBenjamin Cramp ကပြောဆိုပါရတယ်။လုံးဝတရားမျှတမှုမရှိဘူးလို့လည်းသူကပြောပါရတယ်။ဒါပေမဲ့ဒီကိစ္စအပေါ်အကြောင်းပြုပြီးတော့မင်းညကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကိုတော့သူတို့မိသားစုအနေနဲ့ပြစ်တင်ရှုံ့ချပါတယ်လို့သူကပြောဆိုပါရခင်ဗျာ
။ IS အစွန်းရောက်တွေသူတို့ပိုင်မျိုးတော်လို့ကြေညာထားတဲ့ရက်ကမှာ serious စစ်လေရင်တွေဇက်တိုက်ဘုံကျဲတိုက်ခိုက်မှုကြောင့်လူအနည်းဆုံး60သေဆုံးခဲ့တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါရတယ်။အဲ့ဒီအင်္ဂါနေ့ကဘုံကျဲတိုက်ခိုက်မှုတွေဟာစစ်မှုဇုံတစ်ခုနဲ့မြို့တော်ရဲ့ပြတိုင်အနီးလူစီကားရာဈေးကိုထိမှန်ခဲ့တယ်လို့ဗြိတိန်အခြေစိုက် Syria လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကပြောပါရတယ်။တည်ဆုံးသူတွေအနေနဲ့အနည်းဆုံး36ဦးကအရက်သားတွေဖြစ်တယ်လို့ Syria လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကပြောပါရတယ်။ဒဏ်ရာရရှိသူတဒါဇင်ကျော်ရှိပြီးတချို့ဟာဒဏ်ရာပြင်းထန်တယ်လို့ဆိုပါရတယ်။အဲ့ဒီမျိုးက IS ပြစ်မှတ်တွေကို Syria အစိုးရကမကြာခဏလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါရတယ်။အခုလိုတိုက်ခိုက်မှုတွေမှာတည်ဆုံးကြသူအများစုဟာအရက်သားတွေဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ဒီတော့တွင်ပုံရဟန်းမင်းကြီး Francis ကဒီတိုက်ခိုက်မှုကိုပြစ်တင်ရှုံချလိုက်ပြီးအကြမ်းဖက်သမားတွေကိုနှိမ်နင်းရမှာအပြစ်မဲ့တဲ့အရက်သားတွေလည်းတည်ဆုံးကြရတဲ့အခုလိုတိုက်ခိုက်မှုမျိုးဟာအစိုးရကကျူးလွန်တဲ့အကြမ်းဖက်မှုဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။ IS စစ်သွေးကြွတွေနဲ့အခြေအတင်ဆွေးနွေးဖို့ဖြစ်နိုင်ခြင်းနည်းနေပေမဲ့လည်းအခွင့်အလမ်းကိုတော့လုံးဝပိတ်မထားသင့်ဘူးလို့ဥရောပပါလီမန်နဲ့ဥရောပကောင်စီတို့ကိုမေကွန်းပြောကြားပြီးပြင်သစ်နိုင်ငံ Starbrook ကနေအပြန်မှာပုံရဟန်းမင်းကြီးကသတင်းတောက်တွေကိုပြောခဲ့ပါတယ်ရှင
်။ယူကရိန်းနိုင်ငံမှာဖြစ်ပွားနေတဲ့အရေးခင်းကြောင့်ရုရှားနိုင်ငံကိုလွှဲပြောင်းပေးဖို့ရှိတဲ့စစ်သည်မော်တွေနောက်ထပ်တစ်စုံတရာထုတ်ပြန်ကြေညာချက်မ မပြုလို့သမျှဆိုင်းငံ့ထားလိုက်တဲ့အကြောင်းပြည်သူနိုင်ငံကကြေညာပါတယ်ယူကရိန်းနိုင်ငံအရှေ့ဘက်မှာဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ရုရှားနိုင်ငံအတွက်တိဆောက်ထားပြီးလွှဲပြောင်းမှုဖြစ်နေတဲ့ရဟတ်ရင်တင်စစ်သင်္ဘောကိုနောက်ထပ်တစုံတရာကြေညာချက်ထုတ်ပြန်တဲ့အထိဆိုင်းငံ့ထားလိုက်တယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီးရှောင်းယစ်လီဒရိုင်းကဝါဆော့မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ကာနီကပြောဆိုလိုက်တာပါဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ပြင်သစ်သမ္မတဖန်ဆွာဟော်လန်ရဲ့ရုံးကလည်းအင်ကာနီမနေ့ပိုင်းမှာထုတ်ပြန်ကြေညာခဲ့ပါတယ်ပိုလန်ကာကွယ်ရေးဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြင်သစ်ကာကွယ်ရေးဝန်ကြီးကပိုလန်နိုင်ငံမှာစီးရေးလက်ကျင့်မှုတွေပြုလုပ်ဖို့အတွက်ပြင်သစ်တန်ချက်ကရင်အဖွဲ့ကိုတဖွဲ့ကိုဆီလွတ်ဖို့စီစဉ်နေကြောင်းပြောဆိုပါတယ်ပြင်သစ်တပ်ဖွဲ့ကိုရှေ့လာမဲ့သတင်းပတ်တွေအတွင်းမှာဆီလွတ်မှာဖြစ်ပြီးတော့စီးရေးလက်ကျင့်မှုကပိုလန်ရဲ့နေနမိတ်အတွင်းမှာပဲပြုလုပ်မှာဖြစ်တယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်ခင်ဗျာ
နိုင်ဂျီးရီးယားအရှေ့မြောက်ပိုင်းမှာရှိတဲ့မိုက်ဒူဂူရီမြို့မှာရှိတဲ့ဈေးတစ်စင်းမှာအမျိုးသမီးအသေးခံဘုံဖောက်ခွဲသူနှစ်ဦးရဲ့အင်္ဂါနေ့ကတိုက်ခိုက်မှုကြောင့်လူအနည်းဆုံး40သေဆုံးခဲ့ပါတယ်။ပထမဘုံဖောက်ခွဲသူကပောက်ကွဲပစ္စည်းတွေကိုစနစ်တန်ဖြုတ်ခဲ့ရမှာလူအနည်းဆုံး3ဦးသေဆုံးခဲ့ပါတယ်။အဲ့ဒီပောက်ကွဲတဲ့နေရာကိုလူတွေစုဝေးလာတဲ့အခါဒုတိယဘုံပောက်ကွဲခဲ့တာဖြစ်တယ်လို့မျက်မြင်သက်တေတွေကပြောပါတယ်။မိုက်ဒူဂူရီမြို့က VOA သတင်းတောက်ကလည်းအဲ့ဒီပောက်ကွဲမှုမှာလူ38ဦးသေဆုံးပြီးအခြားလူအများပြားဒဏ်ရာရခဲ့တယ်လို့ VOA ကပြောပါတယ်။အဲ့ဒီပောက်ကွဲတဲ့နေရာကနေလူ54ဦးကိုဆေးရုံကလက်ခံခဲ့တယ်လို့လည်းဆေးရုံတာဝန်ခံတွေက VOA ကပြောပါတယ်။ဒဏ်ရာနဲ့ဒီစိုးရင်ရတဲ့လူ14ဦးကိုတော့မိုက်ဒူဂူရီတက္ကသိုလ်ဆေးရုံကိုပို့ဆောင်ခဲ့ပြီးအခြားလူ20ကိုတော့ဆေးရုံကနေဆင်းခွင့်ပေးလိုက်တယ်လို့ကျန်းမာရေးအရာရှိတဦးကပြောပါတယ်အဲ့ဒီဘုံဖောက်ခွဲသူတွေဟာရက်ဆက်ကြမ်းကြုတ်ရုပ်မာသူတွေဖြစ်ကြတယ်လို့ဆိုပြီးမရှိစင်းရဲသားကုံတွေတွေနဲ့ကလေးတွေကိုဘာကြောင့်ပြစ်မှတ်ထားရသလဲဆိုတာကိုပြည်내အုပ်ချုပ်ရေးမှူးကမေးခွန်းထုတ်လိုက်ပါတယ်ရှင
်ဗီအိုအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်70ကိုဖမ်းဆီးလိုက်ပါတယ်ဒါဇင်ပေါင်းများစွာရှိတဲ့ရဲတွေရဲ့အကူအညီနဲ့မုံကုတ်မြို့နယ်အတွင်းမှာရှိတဲ့အာဂေလမ်းမာကြီးပေါ်ကအတားအဆီးတွေကိုအင်္ဂါနေ့မနေ့ပိုင်းမှာရှင်းလင်းခဲ့တာဖြစ်ပါတယ်ဆန္ဒပြသူတွေကအော်ဟဲ့နေတဲ့ရဲတွေအနီးမှာရက်ပြီးတော့ခုခံမှုမလုပ်ခဲ့ကြပါဘူးဒီလိုဖြစ်မယ်ဆိုတာကိုကြိုတင်မျှော်လင့်ထားပြီးဖြစ်တယ်လို့ဒီမိုကရေစီရေးထောက်ခံသူတက်ကြွလှုပ်ရှားသူလီဝုံကောက်ဟန်းကပြောဆိုပါရယ်ခင်ဗျာ
IS Islamic အစွန်းရောက်စစ်သွေးကြွအဖွဲ့နဲ့တွားရောက်ပူးပေါင်းဖို့ဒီအင်ဒိုနီးရှားနိုင်ငံသားတွေကြိုးပမ်းမှုကိုဟန်တားတဲ့အနေနဲ့ပေါ့နော်အင်ဒိုနီးရှားအစိုးရကဆက်လက်လှုပ်ဆောင်နေတယ်လို့ပြောလိုက်ပါတယ် BNPT လို့ခေါ်တဲ့အကြမ်းဖက်မှုထိတ်ချုပ်ရေးအမျိုးသားဌာနတာဝန်ခံ11 Parawanto ကအင်ဒိုနီးရှားနိုင်ငံသားပေါင်း300ရူဟာအဲ့ဒီအစွန်းရောက်အဖွဲ့ကိုတွားရောက်ပူးပေါင်းခဲ့ပြီးတေဆုံးသူ60ရှိတယ်လို့ VOA ကပြောပါရယ်အသက်အရွယ်အဖြစ် 19 နှစ်ကနေ 25 နှစ်အထိရှိနေပြီးအင်ဒိုနီးရှားရဲ့ဒေသအမျိုးမျိုးကလာကြတာဖြစ်တယ်လို့ဆိုပါရယ်အင်ဒိုနီးရှားမှာအစွန်းရောက်တွေလို့သတ်မှတ်ခြင်းခံခဲ့ရတဲ့ IS ထောက်ခံသူတွေကသူတို့ကိုခုလိုဆွဲဆောင်ခဲ့ကြတာဖြစ်တယ်လို့သူကပြောပါရယ်ဆီးရီးယားကိုထွက်ခွာခဲ့ကြတဲ့အင်ဒိုနီးရှားအစွန်းရောက်တွေအနေနဲ့နေထိုင်စရိတ်နဲ့သွားလာစရိတ်ဒေါ်လာ1500ရတယ်လို့မစ္စတာ11ကပြောပါရယ်အဲ့ဒီအင်ဒိုနီးရှား IS အစွန်းရောက်တွေအနေနဲ့အာဖဂန်နဲ့ဖိလစ်ပိုင်တို့မှာတိုက်ရိုက်ခိုက်ရေးအတွေ့အကြုံရှိတဲ့အစွန်းရောက်အုပ်စုရဲ့တင်တန်းပေးမှုကိုရယူခဲ့ကြတယ်လို့11ကပြောပါရယ်ကြောင်းနေတဲ့မိသားစုတွေထံကအကူအညီမရပဲဒီနိုင်ငံအနေနဲ့ပေါ့နော်အင်ဒိုနီးရှားအစွန်းရောက်တွေကို IS အဖွဲ့နဲ့ပူးပေါင်းတာကနေပြီးတော့ဟန်တားနိုင်ဖို့ခက်ခဲတယ်လို့လည်းသူကပြောသွားပါတယ်ရှင
်အရှေ့တောင်အာရှနိုင်ငံတွေကဝန်ကြီးတွေဟာအခုသတင်းပတ်အတွင်းမှာဘန်ကောက်မြို့မှာတွေ့ဆုံပြီးတော့မွေးဖွားတည်ဆုံလက်ထက်တဲ့စီးရင်နေအတိအကျမှန်ကန်အောင်ပြုစုဖို့အတွက်ဆွေးနွေးကြဖို့ရှိနေပါတယ်အဲ့လိုစီးရင်ပြုစုတဲ့နေရာမှာထိုင်းနိုင်ငံမှာအောင်မြင်မှုတွေရရှိနေတယ်ဆိုပေမဲ့တချို့ပြဿနာလေးတွေကတော့ရှိနေပါသေးတယ်အထူးသဖြင့်ရွှေပြောင်းနေထိုင်သူအလုပ်သမားတွေရဲ့မွေးဖွားစီးရင်ကောက်ယူတဲ့နေရာမှာအခက်အခဲတွေရှိနေတယ်လို့ဆိုပါတယ်ခင်ဗျာ
Thanksgiving ကျေးဇူးတော်နေ့အားလည်းခရီးသွားလာမှုအများဆုံးကာလမှာဒီနှစ်အတွက်တန်းနဲ့ချီတဲ့ American နိုင်ငံသားတွေအတွက်အခက်အခဲကြုံတွေ့ရပွဲရှိပါတယ်ကြာသပတေးနေ့မှာကြာရောက်မဲ့ ဒီ Thanksgiving နေ့မှာမိန်းပြည်နယ်ကနေမြောက်ကော်ရိုလိုင်းနာအထိအရှိတ်ကန်းကိုနှင်းမုံတိုင်းကြားရောက်နိုင်တယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။မိုးကြီးကြီးလေပြင်းထန်ပြီးမှဖြစ်ပြီးတော့အနောက်ဘက်မှာရှိတဲ့တချို့ဒေသတွေမှာနှင်း15လက်မအထိကျဆင်းနိုင်တယ်လို့သတိပေးထားပါတယ်။ Boston, New York နဲ့ Philadelphia အစရှိတဲ့မြို့ကြီးတွေမှာအဓိကကြုံတွေ့နိုင်တယ်လို့လည်းဆိုပါတယ်။ဒါကြောင့်ခီးတော်တွေအနေနဲ့ဆော့ထွက်ကြပြီးတော့လေစိတ်တွေမှာကြံ့ကြမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့သတိပေးထားပါတယ်ရှင
်။ဗိုလ်ဒူးနေ့မနက်ဖြန်နောက်ဆုံးရနိုင်ငံကသတင်းတွေကိုဦးစံမိုးဝေနဲ့မတ်အင်ဂျင်နိုင်တို့ကကြေညာခဲ့တာပါ။အခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်။အခုအရင်ဆုံးကတော့နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးပါမယ်။လွန်ခဲ့တဲ့ August လက African American လူငယ်တစ်ယောက်ဖြစ်တဲ့ Michael Brown ကိုလူပြူရဲအရာရှိဖြစ်တဲ့ Darrell Wilson ကပြစ်ခတ်ပြီးတေဆုံးမှုနဲ့ပတ်သက်လို့အဲ့ဒီရဲအရာရှိကိုစွဲချက်တင်မှာမဟုတ်ဘူးလို့ဂျူရီအဖွဲ့ကဆုံးဖြတ်ချက်ချခဲ့ပါတယ်။၃လကြာစုံစမ်းစစ်ဆေးပြီးဂျူရီအဖွဲ့ကအခုလိုဆုံးဖြတ်ခဲ့တာပါ။ VOA သတင်းတောက် Chris Simkin သတင်းပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးမှာပါ။
Michael Brown ပြစ်ခတ်ခံရပြီးတည်ဆုံခဲ့မှုနဲ့ပတ်သက်လို့ရဲအရာရှိ Darren Wilson ကိုရာဇဝတ်မှုနဲ့ဆွဲချက်တင်လို့မရဘူးဆိုပြီး jury အဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။ St. Louis KI အစိုးရရှင်နေ Bob McCullough ကတော့
They determined that no probable cause exists.
ရဲအရာရှိ Wilson ကိုတရားရုံးမှာဆွဲချက်တင်နိုင်မှုလုံလောက်တဲ့အချက်လက်တွေမရှိဘူးလို့ jury အဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။အမှုဆွဲချက်၅ခုထဲကတစ်ခုချင်းစီအတွက်သူ့မှာအပြစ်မရှိဘူးလို့ဆုံးဖြတ်ခဲ့ပါတယ်။
Brown ဟာသူ့ကိုထိုးခဲ့ပြီးနောက်ရံမှုခဲ့တယ်လို့ရဲအရာရှိကအစ်စ်ခံခဲ့တဲ့အကြောင်း McCullough ကပြောပါရယ်ရဲအရာရှိ Wilson ကို Brown ဟာအကြမ်းဖက်တုံ့ပြန်ခဲ့တယ်ဆိုတဲ့အချက်ကိုမျက်မြင်သက်သေတွေကတညီတညွတ်တည်းထွက်ဆိုခဲ့ကြတယ်လို့လည်းသူကဆိုပါရယ
် This came at him in a full charge and that has
Brown ဟာ Wilson ကိုရံလိုတိုက်ခိုက်တော့မဲ့ပုံစံနဲ့လာနေတဲ့အတွက်ရဲအရာရှိ Wilson ကစတင်ပြစ်ခတ်ခဲ့ပါရယ်အဲ့ဒီမှာ Brown ဟာခဏရပ်သွားပြီးတော့ Wilson လည်းဆက်မပြစ်တော့ပါဘူးတခါဘရောင်းကရက်နေရာကနေပြန်လျှောက်လာတဲ့အတွက်ထပ်မံပြီးတော့ပြစ်ခတ်ခဲ့တယ်လို့သူကအစ်စ်ခံခဲ့ပါတယ
်။ဂျူရီအဖွဲ့ရဲ့ဆုံးဖြတ်ချက်ပေါ်အာလုံးစိတ်အေးထားပြီးတုံ့ပြန်ဖို့နဲ့လုံခြုံရေးရဲတွေနဲ့လည်းထိတ်တိုက်တွေ့တာမျိုးမရှိဘဲငြိမ်းချမ်းစွာဆန္ဒပြဖို့သမရဥပမာကအင်ပီရောကနေတိုက်တွန်းခဲ့ပါတယ်
။ Like join Michael's parents in
ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဆန္ဒပြခြင်းသူတွေငြိမ်းချမ်းချမ်းချမ်းနဲ့ဆန္ဒပြကြပါလို့ Michael Brown မိသားစုကပြောခဲ့တဲ့အတိုင်းကျွန်တော်လည်းအဲ့ဒီလိုပဲပြောလိုပါတယ်။
နောက်ထပ်ထပ်ဖြစ်လာနိုင်တဲ့အခြေအနေတွေနဲ့ပတ်သက်ပြီး Ferguson မြို့ကန်တွေကတော့စိုးရိမ်နေကြပါတယ်။တည်ငြိမ်အေးချမ်းမှုရှိကြပါလို့တိုက်တွန်းမှုတွေကြားမှာပဲစူပူဖြက်စီးသူတွေကိုတားဆီးဖို့ရဲတွေဟာမျက်ရည်ကိုပုံတွေကိုတုံးနေကြပါတယ်။ Brown အသက်ခံမှုနဲ့ပတ်သက်ပြီး African American လူမှုတိုင်းဝိုင်းတွေကြားထဲမှာအကြမ်းဖက်စူပူမှုတွေဩဂုတ်လအတွင်းရဲတရပတ်အတော်ကြာဖြစ်ပွားခဲ့တာပါ။အဲ့ဒီအချိန်ကဆက်လို့အသားအရောင်ခွဲခြားမှုကိုအခြေခံလို့ရဲတွေရဲ့အကြမ်းဖက်ကင်တွယ်မှုနဲ့ပတ်သက်ပြီးစိန့်လူးဝစ်မြို့စင်ကြီးဘုံမှာဆန္ဒပြမှုတွေရှိနေခဲ့တာဖြစ်ပြီးအခုအခါမှာတော့အဲ့ဒီဒေသတွေမှာအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်ခင်ဗျာ
Well Myanmar has many great products and services that are very attractive to the United States
နိုင်ငံကြီးလုံးနာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံးချင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary.
မြန်မာနိုင်ငံကငွေရေးကြေးရေးဈေးကွက်အလုပ်ကိုင်နဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။မြန်မာပြည်ကသတင်းလွတ်လပ်ခွင့်အကြောင်းကိုဆက်လက်တင်ပြပေးပါမယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ဆုံးရှုံးနေပြီးသတင်းသမားတွေဟာအဖိနှိတ်ဖန်စီထောင်ချခံနေရတယ်လို့သတင်းလွတ်လပ်ခွင့်ဆုရှင် AWR သတင်းဌာနအယ်ဒီတာချုပ်ကိုအောင်စောကပြောပါတယ်။သူဟာနိုဝင်ဘာလ25ရက်နေ့ကနယူးယောက်မြို့မှာကျင်းပတဲ့ CPJ သတင်းတောက်များအကာအကွယ်ပေးရေးကော်မတီရဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့် စုချင်းမြင်ပွဲအခမ်းအနားကိုတက်ရောက်ပြီးကိုရိုင်းစုကိုလက်ခံရယူခဲ့ပါတယ်အသေးစိတ်ကိုမတ်အင်ဂျင်နိုင်ကပြောပြမှာပ
ါ2014ခုနှစ်အတွက် CPJ ရဲ့ Press Freedom Awards နိုင်ငံတကာသတင်းလွတ်လပ်ခွင့်စုချင်းမြင်ခံခဲ့ရတဲ့အေယာဝတီသတင်းဌာနအက်ဒီတာချုပ်ကိုအောင်စောကတော့ဒီစုဟာမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်လှုပ်ရှားနေသူတွေကိုနိုင်ငံတကာကအကာအကွယ်ပေးအသိအမှတ်ပြုတဲ့စုဖြစ်ခံယူကြောင်း VOA ကိုအခုလိုပြောပါတယ
်ကျွန်တော်ရဲ့ဒီ AR team တကူလုံးရောတော့မြန်မာပြည်ထဲမှာ press freedom နဲ့ပတ်သက်ပြီးတော့ independent journalism နဲ့ပတ်သက်ပြီးတော့ promote လုပ်နေတဲ့သူတွေကိုလည်းပေးတယ်လို့ကျွန်တော်နေခံစားရတယ်အဲ့ဒါကိုလည်းကျွန်တော် share လုပ်ပါတယ်ဒီစုကလည်းဒီလိုအချိန်မျိုးမှာရွေးပေးတဲ့ကာလဖြစ်လဲဆိုမြန်မာပြည်မှာနောက်ကိုပြန်သွားနေတဲ့အချိန်ဖြစ်တယ်ဆိုပြီးပြောနေကြတယ်မြင်နေကြတဲ့ကာလပြည်ပခါတွေလည်းပို့ပြီးတော့များလာတဲ့ကာလအတိုင်းပြည်မှာဆိုရင်လည်း press freedom promote လုပ်နေတဲ့ journalist တွေ editor တွေတိုင်းပြည်ထောင်ချခံရတဲ့ကိစ္စဆိုတော့အဲ့ဒါမျိုးတွေနဲ့ပတ်သက်တယ်ဆိုတော့ဒီစုက ARD ဘောတခြား journalist တွေ reporter တွေကိုလည်းအကာအကွယ်တစ်ခုအနေနဲ့ပေးတယ်အတိအမှတ်ပြုတဲ့ပုံစံမျိုးလို့ကျွန်တော်အဲ့လိုခံစားရတယ်ပေါ့လေ
အေယာဝတီသတင်းဌာနကို1993ခုနှစ်မှာထိုင်းနိုင်ငံမှာစတင်တည်ထောင်ခဲ့တာပါ2010ရွေးကောက်ပွဲအပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကြောင့်ပြည်ပအခြေစိုက်သတင်းမီဒီယာတချို့ပြည်ရင်းမှာတွားရောက်လုံခြုံရေးရတဲ့အထက်အရာဝတီလည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့သူတို့သတင်းဌာနအနေနဲ့ပြည်တွင်းသတင်းဖော်ပြမှုတွေကိုသတိထားစောင့်ကြည့်ခံနေရတယ်လို့ကိုအောင်စောကအခုလိုပြောပြပါတယ
်။ကျွန်တော်တို့ဒီပြန်ဝင်ခွင့်ရတယ်ဆိုကြရပါလေ။ကျွန်တော်တို့ဟိုဟာလာပြန်နေတဲ့သူတွေဖိတ်ခေါ်တယ်ပြောတယ်ဆိုတော့လည်းကျွန်တော်တို့ဝင်သွားတယ်ပေါ့လေ။ဒါပေမဲ့အဲ့ကာလတည်းမှာကျွန်တော်တို့ကအရင်လိုပဲကျွန်တော်တို့ရှိနေတဲ့ space ကိုကျွန်တော်တို့ကမိမိရဲ့အတောင်မပြောက်ပဲနဲ့ဒီမှာပြင်မှန်ဖြစ်နေတဲ့ဒီနေရာတိတ်တဲ့ကိစ္စတွေနောက်ပြီးတော့အချမ်းဖတ်တဲ့ကိစ္စတွေနောက်ဖြစ်နေတဲ့ခုဘာသာရေးတကယ်ုံနေနောက် journalist တွေသတင်းတောက်တွေကို fancy နဲ့ကုတ်တဲ့ကိစ္စတွေအမျိုးအမျိုးအကြီးအကျယ်လိုအပ်နေတဲ့ဒီ national reconciliation monument အမျိုးသားပြန်လည်တည်မြဲရေးဆိုတဲ့ကိစ္စတွေ corruption တွေ scandal တွေတော်များများကိုကျွန်တော်တို့က high limit တက်ကိုအရေးပါပေါ်ကြခဲ့တာဖြစ်ပါတယ်အဲဒါကြောင့်လည်းကျွန်တော်ထင်တယ်အဖိုးရအောင်ကိုယ်တိုင်ကကျွန်တော်တို့တော့မျက်မှောင်ချိုးပြီးတော့ခေါ်ယူချိန်မောင်းတာတွေခေါ်ယူပြီးတော့ကျွန်တော်တို့ထုံထောင်းလို့ပြောခဲ့တာတွေအရှိခဲ့ပူပါတယ
်။ဒါ့အပြင်အရင်ဆစ်ဆိုးရလက်ထက်ကစာရင်သတင်းမီဒီယာလွတ်လပ်ခွင့်ရလာတယ်ဆိုပေမဲ့လက်ရှိအာဏာရအစိုးရဟာသတင်းသမားတွေကိုဖမ်းဆီးအရေးယူထောင်ချစတာတွေနဲ့ဖိနှိပ်လာနေတယ်လို့ကိုအောင်စောကဆိုပါတယ
်။အဲလွန်ခဲ့တဲ့2013 2014ကရခဲ့တဲ့ဒီကျွန်တော်တို့ space ကပြန်ပြီးတော့များလဲသွားပြီလားဆိုရဲစွေမှုတွေကျွန်တော်တို့ကိုယ်တိုင်မှာရှိပါတယ်ဒီဟာကိုလည်းကျွန်တော်တို့ဒီမှာလည်း briefing နေမှာလည်းကျွန်တော်တို့အဲ့ဒါကိုပြောနေတာဘာကြောင့်လဲဆိုတော့အဲ law ဆိုရင်လည်း panel အဲနောက်ပြီးတော့ crony media တွေပေါ်လာတယ်ဗိုလ်ချုပ်တွေရဲ့ဒါသမီးတွေ media တွေကိုသူတို့မှာပိုင်ဆိုင်တဲ့ပစ္စည်းတွေနဲ့ဝယ်ထားတာအများကြီးရှိတယ်သူသဖြင့်ဒီပြည်ကြားရေးဝန်ကြီးဌာနကဥရရီအသက်ရှိနေသေးတယ်ချုပ်ကင်ထားတာလည်းရှိတယ်သူသဖြင့် television နဲ့ radio ကိုသူတို့ပဲထိန်းချုပ်ထားတယ်အဲ့ဒါတွေကတော့ကျွန်တော်ထင်တယ်မြန်မာပြည်အတွက်မကောင်းတဲ့လက္ခဏာတွေပဲလို့ကျွန်တော်တို့ယူဆရတယ်ပေါ့။နောက်ပြီးတော့တင်းတောက်တီ journalist တွေအခုတစ်နှစ်အတွင်းမှာပြန်ပြီးတော့ဖန်ဆီလာတဲ့ကိစ္စတွေအဲတချို့ကိစ္စ defamation လောက်ပဲအသွားမဲ့ကိစ္စမျိုးဆိုရင်မဟုတ်ဘဲနဲ့ civilian court မှာ fine ပေးလို့ရတာနဲ့ရောက်ကြီးပေးလို့ရတာနဲ့မဟုတ်ဘဲနဲ့ထောင်ချပစ်တာတွေထောင်ချတဲ့အခါမှာလည်းအရင်တော့ finish က law တွေကိုပဲပြန်သုံးပြီးတော့ထောင်ချပစ်တာတွေ9နှစ်ကနေ10နှစ်ချပစ်တာတွေကတော့ကျွန်တော်တင်းနဲ့ကောင်းနေလားမဟုတ်ဘူးပေါ့။
CPJ ရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဖန်ဆီထောင်ချခံထားရတဲ့တင်းသမား10ဦးရှိနေပါတယ်။American သမ္မတ Obama ရဲ့ဒုတိယအကြိမ်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းမှာအေယာဝတီသတင်းဌာနတစ်ခုကိုတီးတန့်မေးမြန်းခွင့်ပြုခဲ့တာဟာအေယာဝတီရဲ့သတင်းအမှန်တွေကိုဖော်ထုတ်တင်ပြမှုကိုအတိအမှတ်ပြုတဲ့သဘောမျိုးဖြစ်တယ်လို့လည်းကိုအောင်စောကပြောပါတယ
်။အဓိကအရေးကြီးတာအမှန်အောင်ဘယ်လောက်ကျွန်တော်ရေးပြနိုင်ပြောပြနိုင်အဲ့ဒါကျွန်တော်တို့အဓိကတာဝန်ပဲလို့ကျွန်တော်ထင်တယ်။အဲ့ဒါကြောင့်လည်းကျွန်တော်ထင်တယ် President Obama ကမြန်မာမီဒီယာထဲမှာကျွန်တော်တို့ရေးပြီးတော့ exclusive တည်တံ့ interview တစ်ခုအနေနဲ့ပေးသွားတာပေါ့လေ
။ ARD သတင်းဌာနကို Editor ချုပ်ကိုအောင်စောဟာ2013ခုနှစ်ကလည်း American ပြည်ထောင်စု Stanford တက္ကသိုလ်ကချီးမြှင့်တဲ့ Sean Stein သတင်းသမားစုကိုလက်ခံရရှိခဲ့ပါတယ်။အခု CPJ ကချီးမြှင့်တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်စုကိုကိုအောင်စောဟာအခြားနိုင်ငံခြားသတင်းတောက်တွေဖြစ်တဲ့အချင်းတောင်ကလွတ်မြောက်လာတဲ့ Iran သတင်းတောက် Siran Mark Gaddari Russia Dots သတင်းဌာန Editor Michael Zagor နဲ့ South Africa City Press သတင်းစာ Editor Farrell Harfi တို့နဲ့အတူရရှိခဲ့တာပါ CPJ ရဲ့24ချိန်မြောက်စူပေးပွဲအခမ်းအနားကိုတော့ New York မြို့မှာနိုဝင်ဘာလ25ရက်နေ့ကကျင်းပခဲ့ပြီးကမ္ဘာသတင်းဌာနတွေဖြစ်တဲ့ CNN, Reuters နဲ့ Google တို့ကလည်းပါဝင်ကူညီခဲ့ကြပါတယ်ရှင်
မင်းအင်ဂျင်နိုင်တင်ပြသွားတာပါအခုဆက်လက်ပြီးတော့မြန်မာဖွဲ့စည်းပုံပြင်ဆင်ရေးအကြောင်းတင်ပြပါမယ် ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်နိုင်ငံရေးပြဿနာတွေကိုဖြေရှင်းသွားဖို့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုပြည်ခိုင်ဖြိုးပါတီကပြည်ထောင်စုလွှတ်တော်မှာဒီကနေ့အဆိုတင်သွင်းခဲ့ပြီးအတိုက်အခံ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဒီအဆိုကိုထောက်ခံလိုက်ပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကတင်ပြပါမယ်
။ဟုတ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်ဖြေရှင်းမှုကြံနေသေးတဲ့နိုင်ငံရေးပြဿနာတွေကိုအောင်အောင်မြင်မြင်နဲ့ချောချောမွေ့ဖြေရှင်းသွားနိုင်ရေးအတွက်၆ပွင့်ဆိုင်တွေ့ဆုံဆွေးနွေးသင့်တယ်ဆိုပြီးပြည်ခိုင်မျိုးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွန်းကဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာအရေးတကြီးအဆိုတရတင်သွင်းခဲ့တာပါ၆ပွင့်ဆိုင်ဆိုတာကတမရတက်မတော်ကကွယ်ရေးဦးစီးချုပ်ဒေါ်ဆန်းစုကြည်ပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့တိုင်းရင်းသားကိုယ်စားလှယ်တူဦးတို့ဖြစ်ပါတယ်ဒီအဆိုကိုလွှတ်တော်အတွင်းကန့်ကွက်သူမရှိအတည်ပြုခဲ့ကြောင်းသိရပါတယ်ပြည်ခိုင်မျိုးပါတီအနေနဲ့ဘာကြောင့်ဒီအဆိုကိုတင်သွင်းရတာလဲဆိုတာနဲ့ပတ်သက်လို့ပြည်ခိုင်မျိုးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေက VOA ကိုရှင်းပြပါတယ
်နိုင်ငံရေးအချက်အလက်တစ်ခုကိုတက်နိုင်တဲ့ဘလောက်ဖြစ်လို့မယ်ဆိုတဲ့စကူးနဲ့ဒီအဆိုတင်တယ်လို့ကျွန်တော်တို့ထင်ပါတယ်ဒါဒီကိစ္စကပါတီကဆုံးဖြတ်ပါတယ်ဆုံးဖြတ်ပြီးတော့မှဒါကျွန်တော်တို့ကိုလည်းဒါလေးကိုရှင်းပြပြီးတော့မှလွှတ်တော်မှာတင်တဲ့ရှင်းနေဖြစ်ပါတယ်ဥပမာဗျာဒေါ်အောင်သားစုကြည်တို့ကလေးဝန်းဆိုင်တွေ့တယ်အဲအဲ့ဒီမှာဒီပါတီကအဲ့ခုနပြောသလိုပေါ့နော်၆ခုဝင်ဆိုင်သူတိုင်းရင်ကောင်းတယ်ဒါဆိုရင်ကိုတဘာဝကြရပေါ့နော်ခုနသမရာကြီးခေါ်တွေ့သလို14ရောက်ဒီပါးကြီးကြတော့လေဟန်ပြလိုလိုဖြစ်သွားတဲ့ခါကျတော့အနှစ်မပါဘူးပေါ့နော်အဲ့ဒါမျိုးပုံစံဖြစ်နေတဲ့ကြောင့်ပါတီကနေအဲ့လိုလမ်းပြီးတော့ထောက်လိုက်တဲ့သဘောဖြစ်ပါတယ်ပြောလင်းထားတဲ့အတိုင်း2015အလွန်ပေါ့ဗျာဒါရဖြောင်ပြူးတဲ့မြန်မာနိုင်ငံဟိုလမ်းကိုရှောက်ချင်ကြတာပေါ့အဲ့ဒါကြောင့်အဲ့ဒီ6ရောက်ကဆင်းနေလိုက်ရင်တော့ဒါရတဲ့လမ်းကြောင်းတစ်ခုကိုအလိမ့်မယ်လို့ပြောလင့်ပြီးတော့ဒီလိုတင်တယ်လို့ကျွန်တော်ထင်ပါ
တယ်ဗျ။ NLD ပါတီနဲ့ပါတီရဲ့ခေါင်းဆောင်ဒေါ်ဆန်းစုကြည်ကတော့သူကိုယ်တိုင်အပါအဝင်နိုင်ငံတော်တမရတက်မတော်ကကွယ်ဦးစီးချုပ်နဲ့ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌတို့၄ဦးတွေ့ဆုံဆွေးနွေးမဲ့၄ပွင့်ဆိုင်ကိုတောင်းဆိုထားခဲ့တာပါ။ဒါပေမဲ့ပြည်ထောင်စုလွှတ်တော်မှာဒီကနေ့တင်သွင်းတဲ့ပြည်ကံမျိုးပါတီရဲ့၆ပွင့်ဆိုင်အဆိုကိုသူတို့ NLD ပါတီကထောက်ခံကြောင်း NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကဆိုပါတယ
်။ကျွန်တော်တို့ကတော့လည်းပေါ်ထောက်ခံပါတယ်အကုန်လုံးကထောက်ခံတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီလိုလေကျွန်တော်တို့မျိုးရတီမူကြီးဖွဲ့ထုတ်တဲ့မူကဒီအထူးသဖြင့်ဘာသာနာဖြစ်မျိုးသားပြန်လဲတင်းမြဲရေးပြုစုဆွေးနွေးညီနိုင်ချီရှာရေးဆိုတာဖွဲ့ချုပ်ကတောက်လျှောက်ရတည်လာတဲ့မူပဲလေ။ဒီလိုတဲ့အခါကျတော့ကျွန်တော်ကဒါနဲ့ပတ်သက်လို့ကျွန်တော်ဖွဲ့ချုပ်ကထောက်ခံတာပေါ့။ဒါတော့ကျွန်တော်တို့ကခုနဆိုတဲ့ခုနရှင်းလင်းတင်ပြချက်တို့ပေါ့။တိုက်အနာဂတ်အတွက်မျိုးဆက်တည်တည်အတွက်နောက်တစ်ခုကအမျိုးသားပြန်လဲတင်းမြဲရေးအတွက်ပြည်သူတွေကိုလည်းတောင်းလာနေတဲ့ဆန္ဒတွေပြည်ဝရေးအတွက်ဟုတ်ပြီလို့တဲ့တခုကိုဒါတောင်းရှိတဲ့လူတွေဟောလာတောင်းရှိတဲ့ခေါင်းဆောင်အမေတွေတွေ့ဆုံဆွေးနွေးညီနိုင်အဖြေရှာတာကပြည်အောင်စုဟောလာစနစ်ပေါ်ပေါ်ရေးဒီပြည်တွင်းငင်းငင်းကြီးဒီစသည်ဖြင့်ပေါ့ဗျာနောက်တစ်ခါဟိုတိုင်းရင်းသားလူမျိုးစုများရဲ့အခွင့်အရေးဒီစသည်ဖြင့်ပေါ့တွေ့ဆုံဆွေးနွေးညီနိုင်အဖြေရှာမယ်ဆိုလို့ရှိရင်တော့ဒါပို့ပြီးတော့ပြည့်မြတ်တာပေါ့
ပြည်ကံမျိုးပါတီကအခုတင်သွင်းတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးမှာတိုင်းရင်းသားကိုယ်စားလှယ်တဦးလည်းပါဝင်ပါတယ်အဲ့ဒီတိုင်းရင်းသားကိုယ်စားလှယ်ဟာဘယ်တိုင်းသားတွေကဖြစ်လာမှလဲဘယ်သူဆိုတာလဲဆိုတာကိုလူတွေကစိတ်ဝင်စားနေကြတာပါဒါနဲ့ပတ်သက်ပြီးပြည်ကံမျိုးပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေသုံးသက်တာက
ကျွန်တော်တို့တိုင်းရင်းသားအားလုံးမှာဆရာငါအင်အားများပါတယ်ဟိုဘုရားအစားချိန်ကလေးကဒါကြောင့်မို့လို့လေကျွန်တော်တို့အခုမြန်မာပြည်ရဲ့အနေအထားမှာဒုတိယသမ္မတကိုဆရာဒုတိယသမ္မတတယောက်တင်ထားတယ်ဆိုတာလေခံမမိပါပါအဲဒါလို့ဆိုရင်နားလည်ရင်တကယ်ကျွန်တော်အမြင်ကတော့တက်ခိုင်ကြီးက nominate လုပ်ပြီးပြေးလိုက်တဲ့လူကတော့မဖြစ်သင့်ဘူးပေါ့အားလုံးကဝိုင်းပြီးတော့ခင်ဗျာကျွန်တော်တို့ကိုစားသွားပါဆိုတဲ့လူပဲဖြစ်သင့်တယ်လို့ကျွန်တော်မြင်ပါတယ်ဗျဟုတ
်ဒီကနေ့လွှတ်တော်မှာတင်သွင်းအတည်ပြုခဲ့တဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအဆိုကို88ကျောင်းသားများအဖွဲ့ကလည်းကြိုဆိုကြောင်းသဘောထားတရထုတ်ပြန်ထောက်ခံခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ပြသွားတာပါအခုဆက်လက်ပြီးမြန်မာပြည်မြောက်ဘက်ကတိုက်ပွဲတွေအကြောင်းတင်ပြပါမယ်အစိုးရတက်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကြားစီးရေးတင်းမာမှုတွေပြန်လည်မြင့်တက်လာနေပြီးလက်နက်ကြီးကြီးတွေလူနေရွာနီးမှာကြောက်ရွံ့တာတွေရှိတာကြောင့်ကျေးရွာနှစ်ယောက်ကိုပြောင်းရွှေ့ဖို့ KIO ကပြောဆိုထားပါတယ်ကုလသမဂ္ဂကတော့စီးရေးအချိန်ပြန်လည်မြင့်တက်လာတဲ့အတွက်စိုးရိမ်ကြောင်းနဲ့အရက်သားတွေကိုကာကွယ်ဖို့အတွက်တောင်းဆိုထားပါတယ်ကချင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့တင်းနန်းသား23ဦးသေဆုံးခဲ့ရတဲ့ဗိုလ်လုံးတင်းနန်းကြောင့်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားမှာပြစ်ခတ်တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေခဲ့ပါတယ်။ပ ပြီးခဲ့တဲ့ဂျပန်ပြစ်ခတ်တိုက်ခိုက်မှုမှာမိုးမောင်းမြို့နယ်မိုင်ဂျာယန်အနီးအင်ခေါင်ပါဒုက္ခသည်စခန်းအနီးရှိရွာနှစ်ရွာအနားမှာလက်နက်ကြီးကြီးကျရောက်ခဲ့တာကြောင့်ပြောင်းရွှေ့ဖို့ပြောဆိုထားကြောင်း KIO ရဲ့ဒုက္ခသည်ရေးရာကော်မတီတာဝန်ခံဦးတွဲပိစာကပြောပါတယ်
ဆက်နေရညနေ9နာရီမနေ့လေးစောမှာဒီအင်ဂျီတုံးစေပြုံးကျင်ရှိတဲ့ပုံပေါ်ကညဝလေမှာလက်နဲ့ကြီးချစံတလုံးနောက်ညဝဘဲမှာပေါ့ညဝဘဲမှာစလုံးကျတော့နောက်မနေ့သွားကြည့်တော့ဒီညဝဘဲမှာကျတဲ့ဟာကိုဟောနွားသကောင်ရှိတော့တယ်ဆုံးသွားတယ်ဒီလိုပါပါအမပူဒါမဲ့တလူညဝမှာကျလာတယ်ဆိုတော့အကျိုးရင်ရတာပေါ့မိုက်ချူယူအားဆိုတော့ဒီအောက်မှာဖြစ်တယ်အဲဒါကြောင့်ဒီယူအားတွေကပြောင်းမအလုံးစုံမအရှိတန်တယ်လို့ပြောလို့ပြောထားပါတယ
်ပြောင်းရွှေ့ဖို့ကတော့အတင်းအကျပ်စေခိုင်းတာမဟုတ်ဘဲလောလောဆယ်မှာအခြေအနေကိုပြန်လည်သုံးသပ်နေစေဖြစ်တယ်လို့လည်းပြောပါတယ်ဒီလ23ရက်နေ့ကလည်း KIO ဌာနချုပ်လိုင်စာအနီးကိုလက်နက်ကြီးကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့ဦးတွဲပီစာကပြောပါတယ်
လိုင်းစာဘက်မှာဆိုတော့နေဆက်တုံးရမနေ့ပေါ့လေးနာရီကျော်လေးနာရီအဲ15မိနစ်မိနစ်နေစင်တာဟိုနေရာကပေါ့လေနေနေကြတယ်လက်နေကြီးနေတော့ဟိုလူနေတဲ့ယွာနေမှာကျတာအဲမသိပါဘူးနေနေတော့မှတဲ့အဲဖြစ်ဖြစ်ဆိုတော့ကျွန်တော်ဒီအဲကြည့်ရတဲ့ဘာမှတော့ပြန်ပြန်ရှိရောဒါမှဆိုတော့ဆိုရင်ရတာပေါ့ဒီပတ်ဝန်းကျင်မှာကျလာလို့ဆိုတော့
ဒီပြစ်ခတ်မှုဟာလူဦးရေ 8,000 လောက်နေထိုင်တဲ့ဂျေရန်ဒုက္ခသည်စခန်းတရှိယာဒေတာဘက်မှာကြောက်တာဖြစ်ကြောင်းသတင်းထွက်ပေါ်နေပေမဲ့တခြားအတီးပြုတ်ချက်တော့မရသေးပါဘူးဒီလိုပြစ်ခတ်တိုက်ခိုက်တာနဲ့ပတ်သက်ပြီးအစိုးရဘက်ကသတင်းထုတ်ပြန်ရမှာ22ရက်နေ့ကမုံမောက်မြို့နယ်နဲ့23ရက်နေ့ကဒေါ်ဖုံးရံမြို့နယ်ကွဲအတွင်းနယ်မြေလုံခြုံရေးဆောင်ရွက်နေတဲ့တမရော့စခန်းတွေကို KIA ကလက်နက်ကြီးနဲ့လိုင်းအောင်နှောက်ယှက်ပြစ်ခတ်တာကြောင့်ပြန်လည်ပြစ်ခတ်တာဖြစ်ကြောင်းဖော်ပြပါတယ်အခုလိုကချင်ပြည်နယ်အတွင်းပြစ်ခတ်တိုက်ခိုက်တာတွေရှိနေပြီးစီးရေးအရှိန်ပြန်လည်မြင့်တက်လာနေတဲ့အပေါ်စိုးရိမ်မကင်းဖြစ်ရကြောင်းကုလသမဂ္ဂကတင်းလာနေကသတင်းထုတ်ပြန်ပါတယ်။တစ်ချိန်တည်းမှာပဲနှစ်ဖက်တပ်တွေကိုအရသားတွေရဲ့လုံခြုံရေးကိုကာကွယ်ဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအခွင့်အရေးတွေကိုလေးစားလိုက်နာဖို့ကိုလည်းတောင်းဆိုထားပါတယ်။ကချင်ပြည်နယ်အတွင်းပြစ်ခတ်တိုက်ခိုက်တာတွေရှိနေတာကြောင့်ကုလသမဂ္ဂကလိုင်စာဒေတာမှာရှိတဲ့ဒုက္ခသည်စခန်းတွေကိုပေးပို့မဲ့ရိတ်ခါနဲ့ထောက်ပံ့ရေးပစ္စည်းတွေဟာကြန့်ကြာပွဲရှိနေပါတယ်။ကုလသမဂ္ဂအကူအညီရေးအဖွဲ့အစည်းတွေဟာကယ်ဆယ်ရေးပစ္စည်းတွေကိုဒီဇင်ဘာလ3ရက်နေ့မှာပို့ဆောင်ဖို့ပြင်ဆင်ထားတာလည်းဖြစ်ပါတယ်။ KIA နဲ့အစိုးရတပ်အကြားတကြောပြန်ပြန်လည်ဖြစ်ပွားခဲ့တဲ့စစ်ပွဲကာလ3နှစ်ကျော်အတွင်းမှာဒေတာခံပြည်သူ3000ကျော်ဟာကချင်ပြည်နယ်ကမြို့ကြီးတွေနဲ့တရုတ်မြန်မာနယ်စပ်က KIA ထိန်းချုပ်ရာဒေသရှိဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတာလည်းဖြစ်ပါတယ်
။ကိုမိုးစောတင်ပြသွားတာပါ။ VOA American အသံဟာ American ပြည်ထောင်စုကနေကဘာတလောက်ကိုဘာသာစကားမျိုးစုံနဲ့အယုတ်အသံထုတ်လွှင့်ပေးနေတဲ့ဌာနဖြစ်ပါတယ်။ VOA ပရိသတ်တွေအတွက်နှစ်တစ်ခုလက်ဆောင်အဖြစ် American ရှုခင်းပုံတွေပါတဲ့2015ခုနှစ်ပြက်ကရင်လက်ဆောင်ပို့ပေးပါမယ်။ VOA ရဲ့ပြက်ကရင်ကိုရယူခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်စာလိုက်တစ်တာအမှတ်ရန်ကုန်စာတိုက်ကြီးကိုလိမ့်မှုပြီးတော့ပဲဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်စာပေးပို့တောင်းယူနိုင်ပါတယ်အီးမေးလ်လိပ်စာကတစင်တောင်းယူမယ်ဆိုရင်တော့ပေးပို့ရမယ့်လိပ်စာအပြည့်စုံနဲ့နာမည်ကိုလည်းထည့်သွင်းပေးစေချင်ပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လည်းဒေသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြစ်အီးမေးလ်လိပ်စာကတော့ burmese@voanews.com ကိုပဲဆက်သွယ်နိုင်ပါတယ်ခင်ဗျာ